နိုင်ငံခြားရေးဝန်ကြီး Liz Truss ဟာဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာပါပြီ။စီးပွားရေးကတောင်းကနေဖြစ်ပြီးမီဒီယာကတွေထိုးတန်နေချိန်မှာဝန်ကြီးချုပ်ဟောင်း Boris Johnson ရဲ့အနေအထားကိုဆက်ခံရတာဖြစ်ပါတယ်။ဗြိတိန်ကြီး Elizabeth ရဲ့ Scotland ကနေရာဒီဆိုင်ရင်မှာဝန်ကြီးချုပ်ဟောင်း Johnson ရဲ့နှုတ်ထွက်လာကိုလက်ခံပြီး Liz Truss ကိုဝန်ကြီးချုပ်ဖြစ်နဲ့ဗြိတိန်ကြီးကခန့်အပ်လိုက်တာဖြစ်ပါတယ်။ Conservative Party ဝင်38,000မဲခွဲရွေးချယ်ပြီးတဲ့နောက်မှာတနင်္လာနေ့ကအရင်ဗန်နိုင်ဝန်ကြီးဟောင်းRishi Sunak ကို Truss ကအနိုင်ရခဲ့တာဖြစ်ပါတယ်။အနိုင်ရကြောင်းကြေညာခဲ့ပြီးနောက်မှာ Truss ကပြည်သူတွေလည်ရင်ကျုံနေရတဲ့စွန့်ရင်လောင်စာဈေးနှုန်းမြင့်တက်နေတဲ့ကိစ္စတွေမကဘဲလောင်စာစွန့်ရင်ဆိုင်ရာရေရှည်ပြဿနာကိုပါဖြေရှင်းသွားမယ်လို့ပြောပါတယ်။တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့အသက်48နှစ်ရှိပြီဖြစ်တဲ့ Liz Truss ဟာ Britain မှာ6နှစ်အတွင်းသရုတ်ထမြောက်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။ Britain EU ဥရောပသမဂ္ဂကခွဲထွက်တာကိုတချိန်ကဆန့်ကျင်ခဲ့ပေမဲ့အခုခိုင်ခိုင်မာမာထောက်ခံလာတဲ့ Truss ဟာဝန်ကြီးချုပ်ဟောင်း Johnson လိုပဲ Russia Ukraine ကိုကျူးကျော်စစ်ဆင်နွှဲတာကိုဆန့်ကျင်သူဖြစ်ပြီးအနောက်မဟာမိတ်တွေနဲ့အတူ Ukraine ကိုအကူအညီတွေဆက်ပြီးတော့ပေးဖို့ရှိပါတယ်